အမေရိကန်ပြည်ထောင်စုဟာကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့တေဆုံးမှုအများဆုံးဖြစ်ဆက်ပြီးရှိနေဆဲဖြစ်တဲ့အတွက်အမေရိကန်နဲ့ကနေဒါနှစ်နိုင်ငံနယ်စပ်ကိုနောက်တလထပ်ပြီးဆက်ပိတ်ထားမှာဖြစ်ကြောင်းကနေဒါကတောက်ကြနေမှာကြေညာပါတယ်။ကနေဒါနိုင်ငံဘက်မှာဒီရောဂါကူးစက်မှုအတွက်ထိန်းချုပ်မှုအောင်မြင်နေတာကြောင့်ကူးစက်မှုမထိန်းချုပ်နိုင်တဲ့အမေရိကန်နဲ့နယ်စပ်လမ်းကြောင်းတွေပြန်ပြီးဖွင့်မှာကိုကနေဒါနိုင်ငံသားအများကစိုးရိမ်နေကြဆဲဖြစ်ပါတယ်။ John Hopkins တက္ကသိုလ်ကကောက်ယူတဲ့စစ်တမ်းအရကနေဒါမှာဒီရောဂါကူးစက်ခံရသူ3000ကျော်နဲ့သေဆုံးရသူ9000ကျော်ပဲရှိပေမဲ့အမေရိကန်ဘက်မှာတော့အကူးစက်ခံရသူ 5,200 ကျော်နဲ့သေဆုံးရသူက 38,000 နီးပါးရှိနေတာပါ။အမေရိကန်ရဲ့နယ်စပ်ကျော်ဖြတ်မှုအတွက်မက္ကဆီကိုကအလားတူကြေညာချက်ထုတ်ပြန်ပြီးနောက်တရမှာပဲကနေဒါကမတ်လထဲမှာနယ်စပ်ကျော်ဖြတ်မှုကန့်သက်ချက်ထုတ်ပြန်လိုက်တာပါ။စပိန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတိုးလာတဲ့အတွက်တောက်ကြနေမှာပဲစပိန်ကျန်းမာရေးဝန်ကြီးကကန့်သတ်မှုအသစ်တွေကိုကြေညာလိုက်ပါတယ်။နိုင်ငံတွင်း disco နဲ့ night club အားလုံးပိတ်ထားဖို့နဲ့လူများသွားလာတဲ့နေရာတွေမှာအ ਨੇ ဆုံး၃ပေမခွာနိုင်ရင်ဆေးလိမ်မတောက်ဖို့လည်းတားမြစ်လိုက်ပါတယ်။ဒီကာယောဂအတွက်ယောဂရှိမရှိစမ်းသပ်မှုတွေလူနာကိုတိကျခွဲပြုစုတာတွေနဲ့ယောဂရှိသူနဲ့ထိတွေ့ဆက်ဆံခဲ့သူတွေကိုစောင့်ကြည့်နိုင်အောင်ခံလိုက်တာတိကျနေခိုင်းတာတွေကိုလှုပ်တင်တာအားလုံးအစိုးရတွေကလှုပ်ဆောင်ရမယ်လို့WHO ကမ္ဘာ့ကျန်းမာရေးအကြီးအကဲကပြောပါတယ်။